ရုရှားသမ္မတဗလာဒီမီယာပူတင်ဟာတရုတ်သမ္မတရှီဂျင်ပင်နဲ့ဥစဘက်စ်မြို့မှာတွေ့ဆုံပြီးတော့ယူကရိန်းအရေးကိုဆွေးနွေးနေကြချိန်မှာပဲယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကဒီနေ့ချက်တပင်းနဲ့ယူကရိန်းကိုရောက်လာတဲ့ဥရောပကော်မရှင်အကြီးအကဲအဆူလာဗန်ဒလီယန်နဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာလက်ရှိစစ်ပွဲအောင်မြင်မှုရလာနေတဲ့ယူကရိန်းအတွက် EU ဥရောပသမဂ္ဂစီကနေစီးပွားရေးနဲ့အဖွဲ့ဝင်တွေရဲ့အနီးကပ်ပူးပေါင်းမှုအပါအဝင်အကူအညီဆိုင်ရာတွေကိုဆွေးနွေးမှာဖြစ်ကြောင်းဥရောပကော်မရှင်အကြီးအကဲကပြောကြားထားတာပါ။ယူကရိန်းဟာ February လကုန်ပိုင်းရုရှားရဲ့ကျူးကျော်တိုက်ခိုက်မှုခံရပြီးရဲ့အနေငယ်အတွင်းမှာပဲဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်နေရှောက်ထားခဲ့တာဖြစ်ပါတယ်။ဂျွန်လာတုန်းကတော့ EU ကယူကရိန်းကိုအဖွဲ့ဝင်ဖြစ်လက်ခံမဲ့အဖွဲ့ဝင်လောင်းစင်တဲ့ထည့်သွင်းခဲ့တာဖြစ်ပါတယ်။မနေ့ညပဲပြည်သူကိုပြောကြတဲ့မင်ကွန်းမှာတော့ယူကရိန်းသမ္မတဇယ်လန်စကီကယူကရိန်းရဲ့ခါဖကီဖရီမြို့ကိုရုရှားကနေပက်ထင်းတက်မီဇိုင်းဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပြောပါတယ်။ဒီတိုက်ခိုက်မှုကနေရေလောင်ကန်ကိုထိမှန်ခဲ့ကြောင်းနဲ့ဒါဟာတိမ့်နဲ့ချီတဲ့ဒေသခံတွေအားထနေရတဲ့ရေလောင်ကန်ကိုစီးရီးရအကျိုးမရှိပဲတိုက်ခိုက်တာလို့ပြောပါတယ်။ဒါအပြင်ယူကရိန်းအရှေ့မြောက်ဖက်ခါကီယက်ဒေသမှာရုရှားဘက်မှဒဏ်ပြန်ထိုးစစ်ဆင်မှုတွေကနေဒီဒေသတစ်ခုလုံးနှိပါးကိုပြန်ပြီးသိမ်းယူနိုင်ခဲ့တယ်လို့သမ္မတဇယ်လန်စကီကပြောပါတယ်။